တရကီနိုင်ငံအရှိတောင်ပိုင်းကတ်စ်လူမျိုးအများစုနေထိုင်ရာဂါဇီယန်တက်မြို့ကမင်္ဂလာဆောင်တစ်ခုမှာစနေနေ့ကအသေးခံဘုံးဖောက်ခွဲသူဟာကလေးငယ်တူဖြစ်ပြီးဘုံးတံကြောင့်52ယောက်ထဲမှနေတေဆုံးခဲ့ရတယ်လို့လူ20လောက်ဒဏ်ရာရပြီးအများစုကအခြေအနေစိုးရိမ်ရတယ်လို့တရကီသမ္မတရီဆက်တက်ရဲ့အာရဝမ်ကပြောကြားလိုက်ပါတယ်။ကနဦးရရှိတဲ့ထောက်ထားတွေအရအသေးခံဘုံးခွဲသူဟာအသက်12နှစ်ကနေ16နှစ်ကြားရှိတယ်လို့သမ္မတကတနင်္လာနေ့မှာပြောပါတယ်။ဒါအပြင်ဆီးရက်နေဆန်းနားမှာရှိတဲ့ဂါဇီယန်တက်မြို့ကလေးကအခုလိုတိုက်ခိုက်မှုကို IS အစွန်းရောက်တွေကလုတ်ခဲ့ပုံရတယ်လို့လည်းပြောပါတယ်။အစောပိုင်းမှာထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ Mr. Erdogan က ISIS စစ်သွေးကြွတွေနဲ့မတရားသိမ်းဖြစ်တဲ့ Quds အလုတ်တမားပါတီ PKK ကစစ်သွေးကြွတွေကြောင့်ကွဲပြားမှုရှိဘူးလို့ပြောကြားလိုက်ပြီးပြီးခဲ့တဲ့လမှာအောင်မြင်တဲ့အာဏာသိမ်းမှုကို American ချစ်ဆက် Islam တရားဟောဆရာ Fethullah Gulen ရဲ့နောက်လိုက်တွေကလှုပ်ဆောင်တာလို့ဖော်ပြထားပါတယ်။ American သမ္မတ AMU ကတော့ဂါဇီယန်တက်ကမင်္ဂလာဆောင်ပွဲကိုပြစ်မှတ်ထားပြီးလူမဆန်တဲ့လုပ်ရတဲ့တရေဘောကြောင့်ဆိုတက်ခတ်တဲ့သူတွေဆိုပြီးအပြစ်ဒဏ်ရှုံချလိုက်ပါတယ်။တနင်္ဂနွေနေ့သမ္မတအင်ဖြူကျင်းညာချက်ထဲမှာအကြမ်းဖက်ချိန်မုန်းရေးကိုတူရကီအစိုးရနဲ့တူလက်တွဲလှုပ်ဆောင်မဲ့အမေရိကန်ရဲ့တန်တိတန်ခိုင်မာကြောင်းပြသဖို့ဒုသမ္မတဂျိုးဘိုင်ဒန်ဟာဗိုလ်တော်ဖူးနေမှာတူရကီနိုင်ငံအန်ကာရာမြို့ကိုတွားရောက်မှာဖြစ်ကြောင်းဖော်ပြထားပါတယ်။